ဒါမဲ့2015ရွေးကောက်ပွဲမှာ86ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးခံမယ်လို့86ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကပြောဆိုလိုက်ပါတယ်။ဒါအပြင်တက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားအချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD
ထဲဝင်ရောက်ပြီးနှစ်ထောင်ဆန်ငါးရွေးကောက်ပွဲမှာ86ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကြင်မီကပြောဆိုလိုက်ပါတယ်။88ဘက်က80ဦးပါဝင်မှာဖြစ်ပေမဲ့ဒီထဲမှာ
ကိုမင်းကိုနိုင်တဲ့ကိုကြင်မီကတော့မပါဝင်ဘူးလို့88အဖွဲ့ကပြောပါတယ်။ဟိုတနင်္လာနေ့ကတော့ကိုတို့အတိအကျပြောနိုင်မှာသလားနော်အခုရေပွေးရတာအဆိုပြုရတာပေါ့နော်သလားတနင်္လာနေ့အတိုင်းတော့ねအဆိုပြုရတာကရန်ကုန်ရုံးကကိုရောက်နော်လေရုံးခွဲတွေကကိုရောက်အားလုံးပေါင်း16ရောက်ရှိတယ်အဲ့တော့အန်အယ်ဒီမြို့သားတော်ဝန်စီဖွဲ့ချုပ်ကနေပြီးတော့ဝင်ပြီးတော့ဟိုအရွေးခံဖို့အတွက်အဆိုပြုကတင်လာတာပါပါပဲ
ဆိုတာကို88ကနေတရားဝင်ထုတ်ပြန်သွားမယ်လို့ကိုချင်းမီကပြောပါတယ်။ဒါပေမဲ့ဝင်ရေးခံမဲ့88ခေါင်းဆောင်ကိုကိုကြီးအနေနဲ့ခီးလွန်နေတာကြောင့်တရားသူစီကထုတ်ဖော်ပြောဆိုမှုကိုတော့မရသေးပါဘူး88ခေါင်းဆောင်ကိုမြအေးကတော့သူ့အနေနဲ့ကောက်ပွဲကိုမဝင်ဖြစ်ဘူးလို့VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်ဗဟန်းမြို့နယ်ကလက်ရှိတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကလာမယ့်ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးကောက်ခံမှာဖြစ်ကြောင်းဗဟန်းမြို့နယ်ကိုယ်စားလှယ်ပြည်သူ့လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရွေးခံမှာဖြစ်တယ်လို့ VOA ကိုပြောပါတယ်ဒေါက်တာညိုညိုသိန်းဟာ2010အထွေထွေရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီမြန်မာကနေပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတိုင်းလွှတ်တော်ကိုယ်စားလှယ်အမတ်တဦးဖြစ်လာခဲ့သူပါနောက်ပိုင်းမှာပါတီတွင်းမူဝါဒမတိုက်ဆိုင်ခဲ့တဲ့အတွက်ပါတီကနေလက်တွဲဖြုတ်ပြီးတတိပုဂ္ဂလအနေနဲ့ဆက်လက်ရပ်တည်ခဲ့သူတဦးဖြစ်ပါတယ်။တိုင်းလွတ်တော်မှသာမကလက်ရှိတာဝန်ယူထားတဲ့အစိုးရကိုပါဝေဖန်ထောက်ပြမှုတွေရှိတာကြောင့်တိုင်းအစိုးရကမကြာခဏတတိပေးခြင်းခံရသူတဦးလည်းဖြစ်ပါတယ်။စီမံကိန်းတွေနဲ့ပတ်သက်တဲ့အစိုးရအစိုးရဘတ်ဂျက်တောင်းခံမှုတွေအစိုးရကဗန်နာငွေကျော်လွန်သုံးဆမှုတွေကိုဝေဖန်ထောက်ပြမှုတွေကြောင့်မကြာခဏဆိုသလိုတိုင်းလွှတ်တော်တွင်ညှဉ်းညင်ခံရတဲ့လွှတ်တော်အမတ်တဦးလည်းဖြစ်ပါတယ်။သူမအနေနဲ့ဒီတစ်ခေါက်မှာအရွေးခံခဲ့ရပါကဥပဒေရေးနဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကိုဒီဇိုင်းမမတ်လှုပ်ဆောင်သွားမယ်လို့သူမကခုလိုပြောပါတယ်။တော့
နော်ဥပဒေပြင်ဆင်ရေးလုပ်ငန်းရှင်တွေကို anti-apartheid ပြီးတော့လှုပ်ဆောင်မယ်ပေါ့နော်။အော်ဘာကြောင့်လဲဆိုတော့ anti-တိုင်းပြည်သားကြီးမှရှိခဲ့စီရင်ကအလုံးသိကြတဲ့အတိုင်းပဲ anti-apartheid တင်ပေါ့နော်။ဒါပြည်တော်စုနဲ့ဆိုင်နေပြည်တော်စုဥပဒေလေးနဲ့မညီညွတ်ဘူးပြောရတယ်။အဲ့တော့ anti-လို၄နှစ်ခွဲသက်တမ်းတွင်မှပြည်တော်စုအစ်င့်တော်တော်များကိုကြည့်လိုက်တဲ့အခါမှာပေါ့နော်အန်တီတို့ခစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေတော်တော်များများကိုပယ်ဖျက်နိုင်ခြင်းမရှိသေးပါဘူးအန်တီတို့တွေ့ရတယ်ပေါ့နော်ဒါကြောင့်မလို့အန်တီအနေနဲ့ပြည်တော်စုကိုရောက်သွားတဲ့အခါမှာတိုင်းပြည်သားကြီးဆိုးရွားတွေကိုကောင်းကောင်းမောင်းနှင်နိုင်မယ်ပေါ့နော်ပြည်တော်စုအစ်စ်ဥပဒေကြီးရာတန်းဖို့ကိုအန်တီလုပ်မယ်လို့အန်တီစိတ်ကူးထားတယ်နော်တခါခစ်စနစ်နဲ့မလျော်ညီတဲ့ပေါ့နော်အတရားတဲ့ဥပဒေကြီးအကုန်လုံးနဲ့ပြင်ဆင်ပယ်ဖြတ်သွားဖို့အတိကျစားမယ်ပေါ့နော
်။ Electronic ဥပဒေ Video App ဥပဒေတို့နဲ့နှစ်ရှည်လများထောင်တန်းကြခံခဲ့ရတဲ့ Blogger ကိုနေဖုံးလက်ကလည်းတင်ငန်းချုပ်မျိုးနဲ့ကိုစားပြုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့သူကခုလိုပြောပါတယ်။
ဟုတ်ကဲ့ပါ။တကယ်တော့ NLD ကနေကျွန်တော်ဒီတိုင်းဒေသလွတ်တော်အတွက်ကျွန်တော်ရှောက်ထားပါဗျ။ဒါတကယ်တမ်းဗမာဝင်တင်းတယ်ဆိုတာတော့ဒါဘဟုအပြန်ချရမှာပေါ့နော်။အဓိကတော့ဗျာကျွန်တော်တို့ဒီလက်ရှိဒီ2015မှာကျွန်တော်တို့အန်ဒီကလည်းအခုပြောလိုက်ပြီ။ဒီရွေးကောက်ပွဲအောင်နိုင်ရေးရွေးကောက်ပွဲမှာဒီအောင်နိုင်ရေးပေါ့နော်။ရွေးကောက်ပွဲအောင်နိုင်ရေးကိုသူအားလုံးစိုက်ပြီးတော့လုပ်ကြမယ်ဆိုတဲ့အနေအထားမျိုးပြောလိုက်တယ်။ပထမဆုံးအနေနဲ့ရွေးကောက်ပွဲမှာအများစုပေါ့နော်မေဂျာဒီနိုင်ဖို့စိတ်အရန်ရေးကြည့်မယ်လို့ထင်ပါတယ်။အဲ့တော့အဲ့လိုအနိုင်ရတာအထက်ပို့ပြီးတော့နောက်တစ်ခုအရေးကြီးတာကကျွန်တော်တို့အနိုင်ရပြီးရင်ရောကျွန်တော်တို့ဘာလို့လုံးနိုင်မလဲပေါ့နော်။အဲ့တော့တကယ်လဲ လုံနိုင်တဲ့သူတွေလည်းကျွန်တော်တို့ပါဖို့လိုမယ်လို့ထင်တယ်အဲဒါကြောင့်မို့ကျွန်တော်လည်းအခုလက်ရှိအပြင်မှာလည်းလုံနေရရှိရောလေကျွန်တော်လုံနေတဲ့လုပ်တွေပို့ပြီးတော့ထိရောက်အောင်ဟဲ့နောက်ပြီးတော့ပါတီကိုလည်းစုံစုအကျိုးပြုနိုင်အောင်ပေါ့
နာကင်းမုံတိုင်းတန်ခံဒုက္ခတွေတွေကိုကူညီမှုဆန္နာပြမှုလောင်စာစီကြဆင်းရေးဆန္နာပြမှုတွေကြောင့်နှိရှေလာများထောင်တန်းကြခံခဲ့ရသူမန်နီမိုလိုင်းကလည်း2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ကြွေးခံသွားမယ်လို့ VOA ကိုအတည်ပြုပြောဆိုထားပါတယ်2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ10ရက်နေ့မှာတနင်္ဂနွေလုံးမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်လက်ရှိချိန်ထိဘယ်ပါတီကမှပါတီကိုစားပြုလွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စရင်းကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး